တရုတ်နိုင်ငံကလက်မခံဘဲနှင်ထုတ်ခံရတဲ့ကချင်စစ်ဆောင်ဒုက္ခသည်2000လောက်ဟာအခုခါမှာမကယံအနီးကစခန်းတစ်ခုမှာခိုးလုံနေကြပါတယ်။ပြင်းထန်တဲ့ရာသီဥတုတန်ကြောင့်ကျန်းမာရေးအတွက်စိုးရိမ်ရသလိုစားနပ်ရိက္ခာလည်းပြတ်လတ်နိုင်ခြေရှိနေတဲ့အကြောင်းဒုက္ခသည်အရေးကူညီသူတဦးကပြောပါတယ်။ဒါပြင်စစ်ဆောင်စခန်းကကလေးငယ်တွေရဲ့ပညာသင်ကြားရေးလည်းရပ်ဆိုင်နေတယ်လို့ပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဇန်နဝါရီလအတွင်းကတရုတ်ပြည်ဘက်ကိုတင်းရှောင်ခဲ့တဲ့ကချင်စစ်ဆောင်ဒုက္ခသည် IDP တွေဟာတရုတ်အာဏာပိုင်တွေကလက်မခံခဲ့တဲ့နောက်အခုအခါမှာမကားရံနဲ့ပါချောင်အကြားကရှေ့အရန်စခန်းမှာခိုးလုံနေကြပါတယ်။လက်ရှိစစ်ဆောင်ပြည်သူတွေရဲ့အခြေအနေကိုသူတို့ကိုကူညီပေးနေတဲ့စုပေါင်းအဖွဲ့ရပြောခွင့်ရသူကိုကွန်ရှာအောင်ကအခုလိုပြောပါတယ်
။အများစုကဒီရှေ့အရန်လို့ခေါ်တဲ့နေရာကိုရောက်နေကြတာဖြစ်ပါတယ်။လူရေကြတော့1800ဝင်ကျင်တော့ရောက်နေတာဖြစ်ပါတယ်။အမှရာကြီးသေးတွေထိုးပြမှသူတို့ခိုးလုံနေတာဖြစ်ပါတယ်
။စစ်ဆောင်ဒုက္ခသည်တချို့ဟာတရုတ်နိုင်ငံဘက်ကမိတ်ဆွေတွေဆွေမျိုးတွေရှိရာကိုတွားရောက်ခိုးလုံတာရှိတယ်လို့တချို့ကတော့မြကြီးနားဝိုင်းမော်မျိုးတွေမှာရှိတဲ့စစ်ဆောင်စခန်းတွေကိုတွားရောက်ခိုးလုံခဲ့ကြောင်းလည်းပြောပါတယ်။လောလောဆယ်ရှေ့အရန်စခန်းမှာရှိတဲ့ပြည်သူတွေဟာပြင်းထန်တဲ့အေးအေးဒဏ်ကိုခံစားနေရပြီးစားနပ်ရိက္ခာအတွက်လည်းစိုးရိမ်နေရကြောင်းဆက်ပြောပါတယ်
။ဆုံးတွေ့ကာလဖြစ်တဲ့အတွက်ကြောင့်အဲ့ဒီနေရာဒေသဟာအင်ဗဒမအေးဒီနေရာဖြစ်ပါတယ်ခုအနေထားမှာကြတော့တပိုလင်ပေမိုးပြမပေရာကြီးတေးထိုးပြီးနေနေရတဲ့အနေထားဆိုတော့ဒီ IDPD အတွက်ကျမရေးပိုင်းနဲ့ဆောင်းဆောင်မှုအပိုင်းနဲ့ပတ်သက်ရင်လည်းတော်တော်ဆိုရင်ရလူရယ်ပေါ့နော်ခြားရနာတာဥယျာဉ်များတဲ့အနေထားမှာရှိတယ်တစ်ဖက်မှာလည်းသူတို့အတွက်ဒီစာနာရိက္ခာတရားလည်းပြက်လက်လာနိုင်မဲ့အနေထားရှိတော့ကျွန်တော်အဲ့ဒါလည်းဆိုရင်ဒါရှိတာဖြစ်ပါတယ်ကလေးဒီကြတော့လေဒီခုကအတန်းတင်ဆန်ပွဲလေနီးလာတဲ့ကာလမှာဒီလိုကြောင်းလေမဆက်နိုင်တဲ့အနေအထားမျိုးဖြစ်နေတော့အဲ့ဒီအပိုင်းမှာလေကျွန်တော်တို့ဟိုဆိုရင်နေတဲ့အပိုင်းနေရှိတာဖြစ်ပါတယ်
။ပြီးခဲ့တဲ့လကုံပိုင်းကတော့တရုတ်နိုင်ငံဘက်ကကချင်လူမျိုးတွေကစောင်းတဲ့အနှွေးတွေရိအမိုးကတွေလှူဒန်းခဲ့ပေမဲ့လောင်းကားမှုမရှိကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။ရှေ့အီယန်စခန်းကိုရောက်ရှိနေသူတွေဟာဒီဇင်ဘာလလယ်ပိုင်းကဖြစ်ပေါ်တဲ့ဒီတို့နဲ့ live house စခန်းတိုက်ပွဲတွေကြောင့်ဇိုင်းအောင်နဲ့ခေါင်းဆောင် IDP စခန်းတွေကတင်းရှောင်လာသူတွေဖြစ်ပါတယ်။အဲ့ဒီစခန်းတွေမှာတိုက်ပွဲကလက်နက်ကြီးကြီးတွေကြားရောက်ခဲ့တာကြောင့်တရုတ်နိုင်ငံဘက်ကိုတင်းရှောင်ခဲ့ပေမဲ့တရုတ်အစိုးရကအဝင်မခံတာကြောင့်လက်ရှိရှေ့အီယန်စခန်းကိုခိုးလုံနေထိုင်နေကြရတာဖြစ်ပါတယ်။ဒီအပိုင်းတွေအတွင်းမှာတော့ကချင်ပြည်နယ်မှာတိုက်ပွဲတွေအတန်ငယ်ညင်သက်နေတယ်လို့အစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO အကြားမှာတီးတန့်တွဲဆုံဆွေးနွေးဖို့ကမ်းလှမ်းတာတွေလည်းရှိနေပါတယ်။အစိုးရဘက်ကကမ်းလှမ်းလာတဲ့အခြေအနေနဲ့တွဲဆုံဆွေးနွေးမဲ့အလားအလာကိုတော့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။တွဲဆုံဖို့ခေါ်လာတော့မဟုတ်ပါဘူး။တွဲဆုံလို့လို့ရှိတော့တွဲဆုံလို့ရပါတယ်ဆိုတဲ့အကြောင်းကြားတဲ့သာဖြစ်ပါတယ်။ KIO ဘက်ကလည်းတော့တီးတန့်တွေ့ဖို့အစီအစဉ်တော့အခုလောလောဆယ်တော့မရှိသေးဘူး။တကယ်လို့များနိုင်ငံရေးဆွေးနွေးမယ်ဆိုလို့ရှိရင်တော့အဲဒီ UNFC တွေ UNFC ရဲ့ဆွေးနွေးမှုအတိုင်းပဲကျွန်တော်တို့သွားမှာဖြစ်ပါတယ်။အဲဒါကြောင့်သူတို့ဒီ GDN ရဲ့လမ်းကြောင်းပေါ့အဲကနေပဲကျွန်တော်တို့သွားဖို့ဖြစ်ပါတယ်။ဒီလိုများဒီ KIO နဲ့ပဲတီးတန့်တွေ့ဖို့လိုတဲ့ကိစ္စတွေရှိလာလို့ရှိရင်တော့ဒါတွေ့ဖို့ရှိပါတယ်။ဒါပေမဲ့အခုလောလောဆယ်ကတော့တွေ့ဖို့အစီအစဉ်ကတော့မရှိပါဘူး။
KIO အဖွဲ့ဟာအပြည့်ရစာချုပ် NCA ကိုလက်မှတ်ရေးထိုးမှထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC မှာပါဝင်ပြီး UNFC ကဖွဲ့စည်းထားတဲ့ DPN ကနိုင်ငံရေးဆွေးနွေးရေးအဖွဲ့ကအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ဆွေးနွေးနေတာဖြစ်ပါတယ်။ပြီးခဲ့တဲ့လကုံပိုင်းကလည်း DPN အဖွဲ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ဆွေးနွေးဖို့သတင်းတွေထွက်ပေါ်ခဲ့ပေမဲ့တွဲဆုံနိုင်တာတော့မရှိပါဘူး။ဒီလကုံပိုင်းမှာတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအကြိမ်ပြန်လည်ကျင်းပဖို့ရှိနေပြီး NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေတဲကဘယ်အဖွဲ့တွေကိုဖိတ်ကြားပြီးဘယ်အဖွဲ့တွေတက်ရောက်မယ်ဆိုတာတော့တိတိကျကျမသိရသေးပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတော့တအန်းပလောင်တက်ကိုကန်တက်ဖွဲ့တွေနဲ့အစိုးရတက်မတော်ကြားမှာဒီရက်ပိုင်းတွေအတွင်းမှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေရှိပါတယ်။